မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့မချောင်ငင်ကုံစုံတော်မဒီ2019ခုနှစ်ထဲမြန်မာနိုင်ငံမှာကြုံခဲ့ရတဲ့ပတ်သက်လို့အဓိကဆွေးနွေးဆောင်မှာပါဒီနေ့ထဲမှာပဲမြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာတရားတော်ရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့တယ်လို့ပြည်ရင်းစစ်တွေတကြောပြန်တောက်လောင်တာမျိုးတွေလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်ရင်းညီညာရေးအခြေအနေတွေဟာဒီနှစ်အတွင်းမှာအတက်ကျဘယ်ဘက်ကိုဦးတည်ခဲ့တယ်လဲသင်ခန်းစာယူစီကဘာတွေကြံခဲ့တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့အတွက်ပိတ်ခေါ်ထားတဲ့သူတွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။တူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဦးအောင်သူငိမ့်ပါ။နောက်တူကတော့လူခွင့်လူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာရဲ့ Director ဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အစီအစဉ်ကိုတစ်ခါလေးပဲဆက်လိုက်ချင်ပါတယ်။ဆိုတော့ဒီနေ့စမိုင်းမှာပဲပေါ့လေဒီရခိုင်လက်နက်ကိုင်အဖွဲ့ AA ရခိုင်ပြည်နယ်မှာဝင်တိုက်ရတာကနေတိုက်ပွဲတွေစခဲ့တာအခုချိန်ထိပါ။နောက်ဒီရခိုင်ပြည်နယ်မှာပဲစခဲ့တဲ့ဒီလူခွင့်ပြဿနာတွေကြောင့် ICJ နိုင်ငံတကာတရားရုံးမှာရှင်းရတဲ့အထိလည်းဖြစ်ခဲ့တာတွေရှိတယ်ဆိုတော့အားလုံးလည်းအသိပါဆိုတော့ဟိုဒီနေရာမှာကျွန်တော်ဥောက်သူငင်းကိုအရင်သုံးသပ်စေချင်ပါတယ်ခင်ဗျဒီနေ့ထဲမှာဒီမြန်မာနိုင်ငံအနေနဲ့ပေါ်လေကြုံရတဲ့အပေါ်မှာရေဝီကကျွန်တော်တို့ပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံရေးလူခွင့်ရေးဒီပြည်တွင်းငြိမ်းချမ်းအပိုင်းတွေမှာအတက်နဲ့အကျရေဝီကပြောမယ်ဆိုရင်ဘယ်ဘက်ကပုံများရလို့များပြောနိုင်မလဲဥောက်သူငင
်းဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခုလက်ရှိအစိုးရမှာပေါ့နော်ကျောက်ကင်ညာဝရီလာပေါ့အစိုးရဘက်ကဒီကျူဘာအဖွဲ့ကြီးတွေလည်းရှိပြလို့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီနှစ်ပုံလာတဲ့အခါကြီးဒီကျွန်တော်ရလက်တွေတန်ရှိတဲ့အခါကျတော့ဟိုအားမရစရာအခြေအနေတွေလည်းရှိနေတယ်လို့ထင်ပါတယ်ဆိုတော့သူတစ်ဖြင့်တော့အခုကျွန်တော်တို့ဒီစစ်ကုန်ပိုင်းပါပေါ့နော်ဆိုတော့သူတစ်ဖြင့်ကျွန်တော်တို့ ICG လို့ခေါ်တဲ့ဟိုနိုင်ငံတကာတရားရုံးမှာဆက်ပြီးတော့ရင်ဆိုင်ရတော့တဲ့အချိန်ပေါ့နော်ဆိုတော့ကျွန်တော်တို့အခြေအနေတွေကအင်းတမကောင်းမှုလို့လည်းပြောလို့ရနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဥောမျိုးမင်းသဘောထားအောင်ခင်ဗျာအခုကျွန်တော်တို့ဒီတစ်နှစ်အတွင်းကိုရေဦးရကျွန်တော်ပြန်သုံးသပ်ကြည့်မယ်ဆိုရင်ဟိုအခြေအနေတွေကဟိုအတက်နဲ့အကျဘယ်ဘက်ပိုင်းကိုပို့ပြီးတော့ဥတည်ရလို့များပြောနိုင်မလဲ
ကျွန်တော်ထောက်ကြတဲ့ချက်ကတော့လက်နက်ကိုင်ပြည်ပကတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာဆိုရင်လူခွေကြီးချိုးပေါက်မှုအခြေအနေကပုံမှန်ပြောဆိုးရွားလာတယ်လို့ပြောချင်ပါတယ်ဒီနေ့ကျွန်တော်တို့တစ်ချက်ဒေသမှာဆိုရင်ကျောပြန်စစ်ပွဲကကျွန်တော်ရှိနေရှိပါပြီ။ဒါပေမဲ့အခုချိန်ထိဒီစစ်ပွဲကိုမရနိုင်သေးတဲ့ပြင်ဒီ IDP ခေါ်တဲ့ဒီစစ်ချောင်းစစ်ကြီးဒီကအခုချိန်ထိရက်ကတည်းကဆက်မဆက်လက်နေထိုင်ရသလိုပင်စုံမှုတွေဖမ်းဆီးမှုတွေကအများကြီးဖြစ်နေပါတယ်။ဒါတကူကအစ်စ်ဖြစ်သွားလာတဲ့ဒီရခိုင်ဒေသနဲ့ရှမ်းပြည်နယ်ပိုင်းဒေသမှာဆိုလို့ရှိရင်လည်းလက်နက်ပိုင်ပြီးပခကြောင့်လို့ကျွန်တော်တို့အရက်သားတွေပင်စုံမှုကပုံပြီးတော့များပြားလာတယ်ခင်ဗျာ။ဥပမာကျွန်တော်တို့ဒီ2000နဲ့ဆက်ဖြစ်ဒီလိုင်းလာအစ်ကျွန်တော်တွေ့ဆတဲ့ခေတ်မှာတခုရှိရေးဒီအရက်သားပေါင်းကျွန်တော်တို့ဒီဆုံးတဲ့က58ပြီးရှိပါတယ်အခုဆိုရင်ပုံပြီးတော့များပြလာတယ်အဲ့58ပြီးတဲ့မှာဆိုရင်ကျွန်တော်52ပြီးတော့တက်မလို့နဲ့ဆက်ဆိုင်နေပြီးစားရကြောင်ဖြစ်သွားတဲ့လူတင်ဆုံးမှုကြောင့်ဖြစ်တဲ့အဖြစ်ကြမယ်ဆိုရင်ကျွန်တော်တို့ဒီနည်းနဲ့ကိုင်ပြီးပကအတွင်းခိုင်းနာဒေသတွေဒီမှာလူစုစုပေါင်းမှုပုံပြီးတော့များပြလာပါတယ်အဲ့ဒီမှာဒီဆုံးတဲ့ခေတ်မှာအမျိုးသမီးနဲ့ကလေးတွေဒီဆုံးမှုကကျွန်တော်တို့တော့များနေတယ်
ဟုတ်ကဲ့ဆိုတော့ဒီလူခွင့်ကိစ္စတွေမှာဟိုတချို့ပေါ်လေအခုဟိုတချို့ကဟိုထောက်ပြရတာမျိုးတွေရှိပါတယ်ဟိုတိုင်ကြားလာတဲ့ကိစ္စမျိုးတွေပုံများလာတယ်နောက်ပြီးတော့အခုဒီရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာဆိုလည်းဒီတက်မတော်စုံစမ်းစစ်ဆေးတာမျိုးတွေလို့ပေါ်လေစသဖြင့်အဲ့လိုစုံစမ်းတာတွေအရေးယူဖို့ကြိုးပမ်းလာတာမျိုးတွေရှိတယ်ဆိုပြီးတော့တချို့ကဒါတွေကတိုးတက်မှုသဘောထားအမျိုးဆိုတဲ့သဘောမျိုးနဲ့ပြောကြတာမျိုးရှိတယ်ဆိုတော့ကျွန်တော်တိုးတက်မှုအပိုင်းနေနဲ့အောင်မြင်မှုရတယ်လို့ပြောနိုင်တဲ့အပိုင်းနေနဲ့တော့ဘာများရှိရလို့ပေါ်မျိုးမမြင်ဘူ
းခုနကစုံစမ်းစစ်ဆေးမှုလုပ်ဆောင်ပါတယ်ဆိုတဲ့ကိစ္စကိုကျွန်တော်တွေ့ရတယ်ဒါကမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကလည်းတချို့သောကိစ္စတွေကိုတွားရောက်စုံစမ်းပြီးတော့စက်နယ်မြေလုပ်ဆောင်နေတာဒါကကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကိစ္စတဲ့ဆိုလို့ရှိရင်အများကြီးပါဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်နေတာစုံစမ်းစစ်ဆေးတွေနဲ့ဒီအောင်ထိထိရောက်ရောက်ပြန်လဲအရေးယူနိုင်တဲ့အပိုင်းမှာတော့အားနည်းနေပါတယ်ဒီလိုအခြေခဲ့တဲ့အချိန်မှာအဖြစ်ရှိတဲ့သူကအဖြစ်ကနေကင်းလွတ်ပြီးတော့ဒီနေတဲ့ဒီ culture of impunity ကဥတည်ရှိနေပါတယ်အထူးသဖြင့်ပြုလုပ်နေလို့စွပ်စွဲခံရှိတဲ့သူကလက်နက်ကိုင်အဖွဲ့သို့မဟုတ်တမတော်ကလူတွေဖြစ်လို့ရှိရင်ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးရဆိုတာပဲကြားရပြီးဘလို့ဖြစ်ပေးအရေးကြီးလဲဆိုတာကိုဝင်ရောက်ပြီးတော့သိရှိခွင့်နေကြောက်ရအချက်လက်တွေကိုကျွန်တော်တို့သိရှိခွင့်အပိုင်းမှာအများအားနေပါတယ်ဘာကြောင့်လဲဆိုတော့ဒီတရားစီရင်မှုအပိုင်းမှာအရသာတရားစီရင်မှုနဲ့ စ်တပ်ပိုင်းဆိုင်ရာတရားစီရင်မှုကခုကွဲပြားနေတဲ့အချက်မှာစစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုကိုပါမရက်သားရရှိမှုကိစ္စကျွန်တော်မရှိပါဘူးဘယ်လိုမျိုးရေးယူလဲဆိုတာကိုလည်းကျွန်တော်တို့တွင်လေးမြင်သာသာထုတ်ပြန်ပြညာချက်မရှိတဲ့အတွက်စုံစမ်းစစ်ဆေးရင်လည်းဒီအရေးယူမှုအပိုင်းမှာကျွန်တော်တို့တွေ့ရစီရရဆက်လက်ရှိနေကြပါမယ်
โอเคสรุปกูอองสุญญ์เนี่ยก็เลยตะคู่เปลี่ยนเมยมาเลยเราโหโหเฉยนี่เนี่ยอายะเสียไม่โหเฉยนี่မျိုးไม่ห่อตาแล้วเราตีจาไปได้โดยแม้แล้วก็ออมมีหมู่อนเนี่ยเราပြောมั้ยส่วนเนี่ยပြောรู้ยัดไหนเนี่ยหาดิบายแม่มีมีนะพ่อเนี่ย
สรุปดิรู้เค้าเนี่ยโหอสุรปะกะโหจูบ้านหมู่ที่ชื่อบาเลยสรุปปีแก่เนี่ย2018โหดีเซมาก็ซะเลยเนาะสรุปตํารวจเบิกานี่ပြီးတော့เราดีใจนะเนี่ยงายยี้ศึกษาอยู่ลงผู้สุပြီးတော့ကိုလ ీల အပြစ်ခံရစေတာကိုလုပ်ပါတယ်။ဆိုတော့နောက်တစ်ခါအဲ့ဒါကလ ీల စက်တန်းဆက်တူးပါတယ်။ဆိုတော့ဒါနဲ့ပြောတဲ့ခါကျတော့ဟိုရက်လက်ပြန်ကြည့်တဲ့ခါကျတော့တစ်ဖက်မှာဒီအပြစ်ခတ်တာခုနတစ်ဖက်ပတ်ရက်စေတာကိုလုပ်တယ်ဒါပေမဲ့ရက်လက်ကမထွက်လာဘူးဆိုရင်အဲ့ဒီသာမီးပြုပါတယ်။ဆိုတော့နောက်တစ်ခါစီးပွားရေးဘက်အပိုင်းမှာပြန်ကြည့်လို့ဆိုရင်လည်းကျွန်တော်အစိုးရဘက်ကအခုဒီပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်ကျွန်တော်တို့တည်နေတဲ့တိုင်းတွေလိုက်ရင်းနှီးမြှုပ်နှံမှုပရိုဂရမ်တွေတော့လုပ်ပါတယ်ဒါဒီလုတ်ပြင်မဲ့လေရလကြာကြည့်တဲ့အခါကျတော့ဟိုပြန်ချုပ်လိုက်တဲ့အခါတနင်္ဂနွေရက်ကြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတို့ဟိုကျန်တဲ့စီးပွားရေးစီးတက်မှုအပိုင်းမှာစိတ်မတွေ့ရတဲ့အနေအထားပေါ့နော်ဆိုတော့အဲ့လိုအနေအထားတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုထွေထွေတီတိုးတက်မှုတွေမှာဟိုအားရလောက်ဆရာမဖြစ်တာကအဓိကဘာကြောင့်လဲဟိုကျွန်တော်တို့ဟိုဟိုဘယ်လိုပြောမလဲဟိုလူကြောင့်လားဟိုစနစ်ကြောင့်လားဘလို့အခြေအနေတွေကအဓိကဓာတ်တွေကိုတွန်းပို့နေရလဲ
ဆိုခုနကအမျိုးမျိုးထောက်ပြသွားတဲ့အချက်တွေမှာဟိုကျွန်တော်လက်လက်လေးလာမိပြဲအပိုင်းပေါ့နော်ဆိုတော့ပြရတာကကျွန်တော်ရဲ့ system failure ကြာဟိုပြဿနာကအခုလက်ရှိစနစ်ကိုကဟိုဒီဘက်ဆက်လုပ်လို့မရဘူးဆိုတဲ့အခြေအနေမျိုးဖြစ်နေလို့ဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်တပြစ်ခတ်ရဆဲတဲ့ငင်းငိုင်းလုပ်ဖို့ကြိုးစားတယ်ဒါပေမဲ့ရလက်တရားပုံကိုရှိုးပါတယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့တခြားတစ်ဖက်ကပြန်ကြည့်ဖြစ်နေလို့ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ရကျေးဇူးပါကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်ဆောစောအလားတူကိုအောင်သူငယ်ကိုမေးရမေးပါမယ်ဆိုတော့ကျွန်တော်တို့ဒီလိုဟိုဟိုတိုးတက်မှုတွေမှာအားရစရာအခြေအနေတွေမရောက်ရတာအဓိကဟိုစနစ်ကြောင်လားလူကြောင်လားဘလို့အခြေအနေတွေကြောင့်အခုလိုဟိုအားရလောက်ဆက်ဖြစ်မလာရတာလဲ
ကျွန်တော်ကတော့စနစ်ကြောင်ရောလူကြောင်ရောဖြစ်တယ်လို့ထောက်ပြချင်ပါတယ်စနစ်ကကျွန်တော်တို့ဒီမှာတရားစီရင်စနစ်နဲ့ဒီတရားရေးမှန်တယ်လက်မှုအပိုင်းမှာအားနေနေတယ်ကျွန်တော်တို့ဒီလိုမျိုးအခုဖြစ်ပြနေတဲ့ကိစ္စတွေမှာကြည့်လို့ဆိုရှင်ဒီဗစ်တိုးရီးယားလိုမျိုးကိစ္စမျိုးမှာတရားစီရင်မှန်တယ်အားနေချက်ဒါတွေကျွန်တော်ဖြစ်တာကျွန်တော်တွေ့ရတာဒါကစနစ်ကြောင့်ပါနောက်ထပ်စနစ်တစ်ခုရဲ့မှာကျွန်တော်တို့ဒီအပ်ဒီလိုက်စားမှုတွေဖြစ်နေတာငွေများတရားနိုင်ငံတွေငွေနဲ့တရားရှုံးပုံစံမျိုးဖြစ်နေတဲ့စနစ်ကြီးကိုကျွန်တော်တို့ဟိုတိုးလန့်ချင်းဖြစ်ဖို့အတွက်အခုချိန်ထိအခက်အခဲရှိနေတဲ့အချက်ဖြစ်ပါတယ်နောက်တစ်ခုကတော့လူကြောင့်လည်းဖြစ်နိုင်ပါသူကြီးလက်လက်ကိုကြံရတဲ့လူတွေအနေနဲ့လက်လက်ရှိစိတ်ကလေးလုံးလို့ရပါတယ်ဆိုရဲစိတ်ထားမျိုးရှိနေတဲ့ယုတ်ွေချိုးပေါက်မှုကိုဘယူစိတ်ဆရာမလို့ငါတို့အာနာနဲ့ငါတို့လက်ဆောင်လို့ရတယ်ဆိုရဲယုတ်ွေလေးစားမှုတွေစက်ွက်တဲ့စိတ်ထားတွေရှိနေတဲ့လူတွေကနေဖြစ်နေတဲ့အရာမျိုးလည်းဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့တရားစီရင်မှုအနေနဲ့တရားရေးကိုဘယ်သူမှခင်းစိုက်တော့ပါဘူး။ဒီမှုစိုက်တဲ့အခါမှာတရားဥပဒေရလည်းအရေးကြီးမှုရှိတဲ့အခါမှာလူခွေကျူးလွန်မှုတွေအခွင့်အမ်းပုံမူပြီးများပြတဲ့သူတွေကပုံမူပြီးတော့နေရဲစေရဲဖြစ်လာတယ်။ငါတို့လုပ်တယ်ဘာမှအရေးမကြီးဘူးဆိုတဲ့အရာဖြစ်တဲ့အတွက်လူခွေကျူးပေါမှုလိုင်စင်ထုတ်ပေးတယ်လို့ဖြစ်တဲ့အခါမှာသူတို့ရဲ့စိတ်ထားတွေကလူခွေကျူးပေါမှုကတမန်ကရှန်တာနောက်တစ်ခါဘာမှမထူးဆန်းတယ်လို့ငါတို့လည်းဘာမှအရေးမမှမဟုတ်ဘူးဆိုတော့အချောက်တရားလူခွေကျူးပေါမှုကြောင့်အရေးမကြီးမရှိတဲ့အပေါ်မှာဒါမှသူတို့စိတ်ရင်းစရာမရှိတဲ့ကိစ္စမျိုးလို့လူချိုးဖောက်မှုတွေများပြားလာတယ်ဆိုတော့လူရောလူရောအားနည်းခြင်းစဉ်ထောက်ပြခြင
်းဟုတ်ကဲ့ကော်မြူမင်းဆွနေရကျေးဇူးပါဆိုတော့ကျွန်တော်ဆွနေပွဲဟိုပါကိုယ်တိုင်ပါဝင်ဆွနေဖို့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလမ်းပေါ်မှာရှိနေပါတယ်ဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်သဘောထားဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီ2019အတွက်တော့လေသင်ခန်းစာရေးဆရာကျွန်တော်တို့ကျွန်တော်တို့မြန်မာပြည်ပြည်သူလူထုအတွက်တော့သင်္ကန်းစာယူစရာတွေရှိတယ်လို့ထင်ပါတယ်ခင်ဗျာအဲကြောင့်လဲဆိုတော့ကျွန်တော်တို့အခုလိုမြန်မာပြည်ဟိုကျွန်တော်တို့ဒီအပြည်ဆိုင်ရာခုံရုံးကိုကျွန်တော်တို့ဆွဆွဲကျက်နဲ့ကျွန်တော်တို့ဟိုတွားပြီးဖြည့်ရှင်းရတဲ့ဟာတွေရှိတယ်ဒါကြီးကကျွန်တော်တို့တာမန်ကျွန်တော်တို့လိုဟိုတာမန်ပြည်သူလူထုတွေအတွက်လေဟိုလဘောကတစ်ခါမှလည်းဒီလိုဟိုဒီလိုဆောင်းနိုင်ရှိတယ်ဆိုတာလည်းကျွန်တော်တို့မသိဘူးအခုတော့အခြေခံပြည်သူလူထုအစားဒီလိုသိလာတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီလို ဥရိယနဲ့ပတ်သက်ပြီးတော့ဒီလိုတည်တဲ့အတွက်ပြည်သူလူထုတာမန်ပြည်သူလူထုအတွက်တော့အကျိုးအမြတ်ရှိတယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်တို့မြန်မာဟိုစစ်တပ်ဒီအတွက်လည်းဆင်ရကျဲလို့မရဘူးဆိုတာကျွန်တော်တို့ဆင်ញင်ဖို့ကောင်းတယ်လို့ထင်ပါတယ်ကျွန်တော်တို့လက်ရှိအစိုးရအတွက်လည်းအနေဒီအစိုးရအတွက်လည်းဆက်ပြီးတော့ကျွန်တော်တို့ကြိုးပမ်းစရာတွေလုံမန်းစရာတွေအများကြီးရှိသေးတယ်လို့ဟိုကျွန်တော်တို့ထင်ရပါတယ်ခင်ဗျာအဲ့ဒါကြောင့်ကျွန်တော်တို့ဟိုသင်္ကန်းစာယူစရာတွေအများကြီးရှိတယ်လို့ထင်ပါတယ်ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့သူချင်းမြင့်ဆွေးနွေးတာကျေးဇူးပါဆိုတော့ကိုပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပဲဦးချင်းမြင့်ဟိုဆွေးနွေးသွားတဲ့အပိုင်းလေးကိုကျွန်တော်ထပ်ဆင့်ပြီးဆွေးနွေးစေချင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကုံတော့မဲ့ဒီ2019ထဲမှာကျုံရတဲ့ကိစ္စတွေအထူးသဖြင့်ဒီ ICJ လို့နေရာမျိုးတွေဒီမှာနိုင်ငံရောက်ပြီးတော့တက်ရှင်ရတဲ့ကိစ္စမျိုးတွေဖြစ်ခဲ့ဆိုတော့ကျွန်တော်တို့ဒီလိုအခြေအနေတွေရနေပြီးတော့ဦးချင်းမြင့်ပြောသွားသလိုပေါ့လေသင်္ကန်းစာယူစရာအနေနဲ့ကောင်းတော့ကြည့်မယ်ဆိုရင်ပြည်ရဲ့အနေနဲ့မှာဒီကိစ္စတခုလည်းမဟုတ်ပါလေနိုင်ငံရေးပြည်တွင်းညီညီလူခွင့်ရေးအပိုင်းနဲ့မှာကျွန်တော်တို့သင်္ကန်းစာယူစရာဘာတွေများရှိမယ်လို့ယူဆလဲကိုယ်တော်ချင်းအရင်ဆွေးနွေးပြပါဦးလေ
ဟုတ်ကဲ့ဟိုခုနသင်္ကန်းစာယူစရာဆိုတဲ့အချက်ကတော့ဟုတ်ပါလေဆိုတော့ဒါမဲ့ကျွန်တော်မြင်လာကဟိုရက်လက်ထွက်မှုအပိုင်းမှာပုံပြီးတော့ဟိုကြည့်ဖို့လိုတယ်လို့ထင်တယ်ခင်ဗျအဲ့တော့အစိုးရတခုလုပ်တဲ့ဆိုတဲ့အခါမှာကျွန်တော်တို့ကဟို performance လို့ခေါ်တဲ့သူ့ရဲ့ရှားဆောင်မှုကိုကျွန်တော်ကြည့်ရပါပါတော့နော်ဒီဖက်ကဟိုလောက်ကြတော့လုံနေတယ်ဗာရက်လက်မှမထွက်ဘူးရှင်လို့ရှိရင်ဒါပြဿနာရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီအစိုးရတစ်ခုရဲ့ညီရချက်ဆိုတဲ့နေရာမှာကျွန်တော်တို့ခေါ်တော့ဒီ public goods ပေါ့ဗျာဆိုလိုတာကဒီအစိုးရကပြည်သူတွေရဲ့ကျွန်တော်တို့ကောင်းကျိုးချမ်းသာကိုဘယ်လောက်စွမ်းဆောင်နိုင်ကြလဲဆိုတဲ့အပိုင်းပါဆိုတော့အဲ့တော့အဲ့ဒီအပိုင်းကြီးတဲ့ခါကျတော့ကျွန်တော်ထင်တာကပေါ့နော်ဆိုတော့ခုနပြောသလိုသင်္ကန်းစာကြီးရဲ့ဆက်ဆက်ယူနေလို့မရဘူးရက်လက်ကြီးပဲထွက်ဖို့လိုတယ်လို့ထင်ပါတယ်
โอเคสรุปกูเอาตัวนี้สรุปว่าดีซูอ่ะเนี่ยที่โหโตดพูดตัวกูนักงานสันดาห์แล้วชื่อแต่แม้โหผิดมะล่ะไอ้ใบเนี่ยแหละตัวใหญ่เนี่ยแท้มาชื่อเนี่ยสรุปดีเนี่ยมาอธิกโหอ้าแน่นี่ล่ะโหบาบาจ้องเลยตรุโหไม่ลบผู้ไก่หมดโหบริโภคเลย capacity พอเลยซ้อนส่องยีอ้าแน่ล่ะบลูอธิกกิจการอย่างกูโหตรุมานักงานสันดาห์ชื่อแต่เนี่ยไม่ผิดอ่ะแหละกู
โอเคโหเจมรู้ดีโหว่าဟိုရွက်ောက်ပွဲဆင်းနေတဲ့အစိုးရကြီးတင်တဲ့ခါကျတော့ကျွန်တော်တို့ရွက်ောက်ပွဲမှာပြည်သူကကြိုက်ကြိုရွေးချယ်လိုက်တဲ့အစိုးရပေါ်လာတယ်။ပေါ်လာတဲ့ခါကျတော့သူကဒီအစိုးရတစ်ခုနဲ့တစ်ခုကသူရဲ့ဥတီလုတ်ကန်ရင်လုတ်ကန်ရင်လည်းဆန္ဒကျန်တော့မတူဘူးလို့ထင်တာပေါ့နော်။ဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့အဲ့တော့အစိုးရကသူတက်တက်လာကြစပြောပါတယ်ငြိမ်းချမ်းရေးကိုဦးစားပေးလို့မလို့ပြောပါတယ်။ဆိုတော့အဲ့တော့ငြိမ်းချမ်းရေးကတော့ဒီနှစ်ပဲချင်းချင်းဆိုင်နေတယ်လေပေါ့။ဆိုအဲ့ဒီအခါမှာလည်းကျွန်တော်စိတ်အားရစရာတော့မရှိဘူး။ဆိုနောက်တစ်ခါကျတော့ကျွန်တော်တို့ဒီပြည်သူလူထုရဲ့နေထိုင်မှုဘဝပေါ့ဗျာ။ဆိုတက်ကူးတက်လာအောင်လုပ်မယ်ဆိုတဲ့ခါလည်းရှိတယ်။အစိုးရဘက်ကဟိုကြိုးစားတာလည်းရှိပါတယ်။ဆိုဒါမဲ့လည်းကျွန်တော်တို့ရက်လက်ပိုင်းတော့ပြန်ကြည့်ရမယ်အနေအထားမျိုးပေါ့နော်။ဆိုဒါမျိုးရှိတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာရှိတဲ့ကျန်တဲ့လူမှုစီးပွားပြဿနာတွေပါ။ဆိုတော့အဲ့တော့သမ္မတယုံကအနေနဲ့အထူးသဖြင့်တော့ကျွန်တော်တို့ဒီမြေချီဝါနဲ့ပတ်သက်တဲ့ပြဿနာအတိုင်းကြီးမှာကြီးနေပြီပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သမ္မတယုံကနေပြောဟိုအထူးသဖြင့်ကြိုးစားလှုပ်ဆောင်ပါတယ်ကျွန်တော်တို့တွေ့ပါတယ်အောင်မြင်မှုတွေလည်းဒီကုန်းပြတွေ့ပါတယ်ဆိုတော့ဒါနဲ့ကျွန်တော်စင်ရဆက်ပြီးတော့လုပ်ချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်မျိုးမင်းကိုလည်းဆွေးနွေးစေချင်ပါတယ်ကိုအောင်မျိုးမင်းကတော့အထူးသဖြင့်ဒီလူခွင့်ရေးကိစ္စတွေအားလုံးစိုက်တဲ့ပုဂ္ဂိုလ်လည်းဖြစ်တော့ကျွန်တော်လူခွင့်ရေးအပိုင်းကိုပို့ပြီးတော့ဥစားပေးဟိုဆွေးနွေးစေချင်ပါတယ်ဆိုတော့ကိုအောင်သူကြီးဆော့ဆော့ပြောတယ်လို့ပေါ့လေကျွန်တော်ဒီအစိုးရလက်ထက်မှာဒီအစိုးရအနေနဲ့နိုင်ငံရေးစံတာလည်းရှိတယ်ဒါပေမဲ့တချို့ဟာတွေကထင်သလောက်ဖြစ်မလာဘူးဆိုတော့ဒီလူခွေကိစ္စတွေနဲ့ပတ်သက်တဲ့အပိုင်းတွေမှာဒီစိတ်ဆန္ဒရှိတဲ့တားနဲ့ထင်သလောက်မဖြစ်ရတာအဓိကအားနည်းချက်ကဘာကြောင့်လဲဗျာ
လူခွေချိုးဖောက်မှုတွေဆိုကျွန်တော်တို့ဆက်လက်ပြီးတော့ဖြစ်နေရတဲ့အကြောင်းရင်းကတော့ဒီလိုမျိုးအရေးယူမှုမရှိတဲ့အကြောင်းအရာတစ်ခုလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်အဲတော့ဒီလူခွေချိုးဖောက်တဲ့ပြည်ကအရင်ကတည်းကကျွန်တော်တိုင်ကြားမှုတွေဖြစ်လာတယ်ဗျာတိုင်ကြားမှုဒီလိုနဲ့တိုင်ရင်းလာတယ်ဒါကဆိုရှယ်မီဒီယာရဲ့ကိစ္စတွေကြောင့်မလို့လူခွေချိုးဖောက်မှုတွေပုံပြီးတော့လူများသိလာကြတယ်။ဒါပေမဲ့တိုင်ကြားရဲ့ယန္တရားအပိုင်းမှာအရေးကြီးမှုအပိုင်းမှာအားနည်းနေလား။ဒါယန္တရားတွေရဲ့ဟိုရေးရမှုကတော့ဥပမာကျွန်တော်လူခွေကော်မရှင်နဲ့ကျွန်တော်ကြည့်ကြည့်အောင်။လူခွေကော်မရှင်ဆိုတာတိုင်ကြားမှုကိုကျွန်တော်တို့လက်ခံတယ်။ဒါကဒီအနေနဲ့ပတ်သက်လို့ဒီတိုင်ကြားမှုတွေကိုဥပဒေတိုင်းအရေးယူနိုင်လို့ဆက်ဆံရဖို့ဤခါကျတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးရှိပါတယ်။ဒါပေမဲ့လူခွေကော်မရှင်ကိုနိုင်ကဒီလူခွေနဲ့ပတ်သက်လို့ရည်တည်ချက်တွေတခါမှလုံပိုင်ခွင့်တွေအားနည်းနေတဲ့အချက်ဒါက institution နဲ့ပတ်သက်သောအားနည်းချက်ပေါ့တခါတော့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာ တခါတလေလူ့စီကော်မရှင်ကဒီကိစ္စနဲ့ပတ်သက်လို့လူ့ကိုယ်ရေးရချိုးဖောက်ပါတယ်လို့ပြောတယ်။ဆက်ဆံရာဝန်ကြီးဌာနကိုဒီအားနဲ့ပတ်သက်ပြီးအကြောင်းကြားပါတယ်။ဒါပေမဲ့သူတို့ရဲ့အစီအစဉ်တော့မတွေ့ရလို့ဆိုပြီးဝန်ကြီးဌာနတွေကသူတို့ရဲ့ကြည့်ကြချက်ဒီလွှဲပြောင်းပြီးအဲ့ဒီအချက်တွေအကြောင်းတော့မပြောပြဘူးအဲ့တော့အရေးကြီးလို့ပြောနေဒီအနေနဲ့ပတ်သက်လို့အရေးစိုက်ပါတယ်ဆိုရင်အချက်လက်တော်မှမပြောင်းလာဘူးအဲ့တော့ဘာဖြစ်လာလဲဆိုရင်ကော်မရှင်ကလူတွေအားနေနေတယ်ကော်မရှင်ကလုပ်တဲ့လုပ်ငန်းတွေလည်းဆက်ဆံရဝန်ကြီးဌာနတွေကအားလုံးအတွက်လက်ကြည့်ကြည့်သားတွေအတွက်လှုပ်ဆောင်မှုအတွက်မတို့လည်းတာဝန်ရှိပါတယ်လက်တွေ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုရင်စိတ်ရင်းစိတ်နာအားနေနေတဲ့ဒီသက်ကူကကျွန်တော်လူစုဆက်လက်ချုပ်ချုပ်ပေါင်းမှုတွေတားဆီးနိုင်လို့ခက်ခဲဖြစ်ပါကျန်တဲ့ကူအရောကျွန်တော်တို့ပြောတဲ့အခါမှာဒီလူရဲ့အသိစိတ်ကအပိုင်းပေါ့ဒီလူခွေဆိုတာကအရင်ခြေပြက်ပါအဲ့တော့လူခွေဆိုတာကဒီလိုမျိုးကုပ္ပကူဒူယုံစီစီနဲ့ကိုယုံကြည်တဲ့အတိုင်းပြောတာမကဘဲနဲ့လူခွေဆိုရင်စိတ်တွေလူခွေဆိုစဉ်းစားဆွေးနွေးနေပြီးပြည့်ကြလေးလာဖို့အတွက်ကျွန်တော်တို့ဒီဖြစ်ကြသိထားမှဒီလူခွေကိစ္စလုပ်နိုင်ပါလားဒါပေမဲ့အခုချိန်ထိကျွန်တော်တို့ဒီကျောင်းလေးကျွန်တော်တို့ဒီလိုသင်တဲ့ကျောင်းလေးမှာလူပီအောင်ပြည်ပြည်သင်ကြားတာမရှိခဲ့ဘူးတက္ကသိုလ်ရောက်တော့မှပဲဥပဒေစနမှာအခုမှစတဝဝနဲ့စတင်သင်ကြားတာရှိတယ်အထူးသဖြင့်လူကိုယ်ရေးချိုးဖောက်မှုအများဆုံးဖြစ်နေတဲ့ရေတပ်ဖွဲ့တွေတရားရေးဌာနတွေစက်မတော်တွေကြားထဲမှာလူကိုယ်ရေးနဲ့ပတ်သက်လို့အသိပညာပံ့ပိုးပို့ချသောအကြောင်းအရာတွေအားနည်းအတွက်လူကိုယ်ရေးချိုးဖောက်မှုကိုလူကိုယ်ရေးချိုးဖောက်မှုလို့မမြင်မနဲ့ချိုးဖောက်နေတဲ့ဒီအာဏာရှင်ဒီလိုမျိုးဒီအနာရှိတဲ့သူတွေရှိနေကြတယ်လက်ရှိအစိုးရကအကောင့်တွေပေါ်ဆောင်ရွက်မှုတွေအားနည်းနေတဲ့အခြေအနေဖြစ်ပါ
ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးတာချင်းပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရေးသားပေးဖို့ဆွေးနွေးထားတယ်လေဖော်ပြချင်ပါရဲ့တူဦးကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တက်သနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင
်ဗျတပတ်တော့ရေးဆွဲထောက်ခံထားတဲ့2008နာဂက်ချေဦးနဲ့အုတ်ချုပ်ရအာရာတပိုင်းစားနဲ့ပြည်နာပေါင်းစုံကိုပြည်တွင်းပြည်ပမှာဖြည့်ရှင်းနေရတဲ့ LD ဆိုရလက်ထက်မှာနိုင်ငံရေးလူခွေပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုအပိုင်းတွေအတန်နဲ့တိုးတက်မှုရှိလာတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဆိုရအုပ်ချုပ်မှုအောက်မှာကာကွယ်ရေးပြည်ထရေးနှဲဆက်ရေးတရားစီရင်မှန်တိုင်းတွေမရှိဘဲဒီလောက်တည်ငြိမ်တိုးတက်လာအောင်အုပ်ချုပ်နိုင်လို့ပါပဲ။အထူးဖြင့်နှစ်ပေါင်း50ကျော်ဆက်အနာရှင်စနစ်ဆိုးအောက်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအကျင့်ပြတ်ချစားမှုတွေဘလောက်ထိဆိုးဝါးနေသလဲဆိုတာခက်ခဲကြမ်းတမ်းတဲ့အုပ်ချုပ်ရေးအခြေအနေတွေကြားကမိမောင်းထိုးပြသွားနိုင်လို့ပါပဲပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အဆုံးထိမရောက်သွားသေးသည့်တိုင်မြောက်ပိုင်းမှာမိတ်၃ဘွဲ့ဒေသတွေကလွဲလို့ကြံဒေသတွေမှာယာယီအပြစ်ခတ်တွေရက်စဲထားနိုင်ခဲ့သလိုအဲ့ဒီဒေသတွေကပြည်သူတွေမှာလည်းအနည်းငယ်အသက်ရှူချောင်လာတယ်လို့ယူဆမိပါတယ်အထူးသဖြင့်အပြစ်ရက်တွေရောအပြစ်ရက်ဖို့ဆွေးနွေးနေကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာစီရေးထက်နိုင်ငံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးလို့တဲ့အတွေ့အခေါ်ယူဆတွေအပြန်အလှန်တိတွေ့ဆက်ဆံလို့တဲ့ယူဆကောင်းတွေလက်နက်ရှိုင်းရှိုင်းရှိလာတာတွေကတိုးတက်မှုတွေလို့ယူဆမိပါတယ်နောက်တစ်ချက်ကပြည်တွင်းငြိမ်းချမ်းရေးနဲ့ဖရယ်ပြည်တော်စုတည်ဆောက်ရေးဆွေးနွေးတဲ့နေရာမှာဇနောက်ရှိခြေဦးကိုပြင်ကိုပြရမှာဖြစ်တဲ့အတွက်ခြေဦးပြင်ဆင်ရေးကော်မတီဖွဲ့စည်းပြီးမူကြမ်းတွေရေးဆွဲနိုင်ခဲ့တာလဲတိုးတက်မှုတစ်ခုလို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါသူကတော့တိုးတက်မှုတချို့ရှိတယ်ဆိုတော့သူ့အမြင်ကိုပြောထားတာပါနောက်ထပ်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးထားတဲ့စာတချို့လည်းရှိပါသေးတယ်မာရီသနာကျော်ဖတ်ပြပေးပါဦးခင်ဗျ
မထရီရဲ့ဆာမှာတော့ခြုံပြီးပြောရမယ်ဆိုရင်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာအကြမ်းဖက်ကိုဥတည်နေတယ်လို့ပြောချင်ပါတယ်လို့ဆိုထားပါတယ်။ဒါကြောင့်မလို့တင်ငန်းစာယူစရာရှိတာကအရာရာတိုင်းမှာမိမိတဦးတစုအကျိုးအတွက်မဟုတ်ဘဲနဲ့အများအတွက်ရည်ရှိအကျိုးရှိစေဖို့ရည်ရွယ်ချက်နဲ့ကောင်းမွန်တဲ့ကိုကျင့်တရားကိုကျင့်ဆန္ဒစိတ်ရှိမှုနဲ့မှန်ကန်ဆုံးဖြတ်ပြောဆိုမှုပြုလုပ်ခြင်းကအထူးအရေးကြီးရယ်ဆိုတာလိုအပ်ချက်တွေဖြစ်တယ်လို့ယူဆမိပါတယ်တဲ့။ဒါမထရီရတာပါအကိုချီမျိုးလေးဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပြည်တွင်းငြိမ်းချမ်းရေးဟာတက်သလားကျသလားဆိုတာဖြေရှင်းရအခက်ဆုံးပုတ်စာရှင်းဝင်တစ်ခုပါဟဲ့ဒါမဲ့အဖြေကတော့တခုတည်းပါနိုင်ငံရေးမှာပြည်သူတွေရေကောက်တင်မြောက်ထားတဲ့အနေရောင်ဝတ်ပုဂ္ဂိုလ်ကဘေးကျင့်ကအစိမ်းဝတ်လောက်အာဏာမရှိလေတော့ဒီမိုကရေစီဖယ်ဒရယ်လို့ဘလို့ပဲအော်အော်အချိန်ကုန်ပြီးတော့လေလေကုန်ခဲ့တာလက်တွေ့ပါအခုဆိုရင်၄နှစ်ပြည့်တော့ပါမယ်လူခွင့်ရင်မှာတော့မိပွင့်အခါခါမိနေတော့မှာပဲ။နေရဲရဲမှာလည်းလှုပ်တော့လှုပ်နေကြပါရင်။ဒါမဲ့လည်းနေရမှန်မှန်တော့မြေကမ်းတစ်ယောက်လမ်းထားလျှောက်သလိုပါ။လှုပ်ရမှာကပါဝါရှိတဲ့စစ်တပ်လှုပ်နေတာကအရာတော့မရှိတဲ့အစိုးရဆိုတော့နေရဲရဲကတောက်လိုက်စားလိုက်ခုချိန်ထိပါပဲ။အရိုးရှင်းဆုံးပြောရရင်တော့တင်ငန်းစာယူစရာကပြည်သူတွေအလင်းခံနေရတယ်ဆိုတာသိလိုက်ရတာပါပဲ။ ကျေးဇူးတင်ပါတယ် VOE ကျမ်းမာကြပါစေလို့အကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးထားပါရှင
်ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့မိထီလာမျိုးဟာဦးစိန်မောင်ရဲ့စာပါမဆုမုံဖတ်ပြပေးပါဦးခင်ဗျာ
အခုဆွေးနွေးရမယ့် topic မှာတင်ပြရမယ့်အချက်တွေကတော့အားလုံးအသိပဲဖြစ်နေလို့ရှည်ရှည်ဝေးဝေးဆွေးနွေးရလို့မယ်မထင်ပါတိုးတိုးပဲဆွေးနွေးလိုပါတယ်နှစ်ပေါင်းများစွာနဲ့အခုလောလောဆယ်မှာပါစစ်ပွဲတွေအတွင်းမှာရောစစ်ပွဲဖြစ်ပွားရာနယ်မြေတွေအတွင်းမှာပါလူခွေချိုးဖောက်မှုတွေလူမျိုးရေးအမြင်နဲ့ဖြစ်ခဲ့တဲ့ပြဿနာတွေကြောင့် ICJ နိုင်ငံတကာခုံရုံးအထိတရားရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်ဂမ်ဘီယာရဲ့ဆွဆွဲချက်များစွာကိုပြန်လည်ခြေပခဲ့ရတဲ့အဖြစ်ကိုရောက်ခဲ့ပါတယ်တရားရုံးရဲ့အဆုံးဖြတ်ကတော့မသိရသေးပါဘူးလုံးဝအုတ်တုံခြေပနိုင်ခြင်းမရှိလို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုရင်တမမနဲ့စောင့်မြော်နေရပါတယ်2019ခုနှစ်တုန်းကစစ်မီးကအေးအေးနဲ့မပြတ်တိုက်ပွဲတွေဖြစ်နေပါတယ်တအောင်းပလောင်နဲ့လည်းတိုက်ပွဲတွေတိုးလာပါတယ်ရှမ်းမြောက်မှာလည်းဂျိုချားတိုက်နေကြတာခဏခဏပါ KNU နဲ့ကလည်းဖြစ်စပြူလာပြန်မွန်းနဲ့ကလည်းအငင်းပွားတိုက်ကြပြန်ဆိုတော့တိုက်ပွဲတွေတကြောပြန်ဝေဆာလာပြီလို့ဆိုရမှာဖြစ်ပါတယ်အပြစ်ခက်ရဲစဲရည်ညှိနှိုင်းဆွေးနွေးမှုလှေလှော်ရင်းနဲ့နေနေတယ်လို့ဆိုရမှာပါဘသူ့ကိုအပြစ်ဆိုရမလဲတောင်မသိတော့ပါဘူးကိုလိုချင်တာလုပ်နိုင်မှုနိုင်ငံမှာစူပူအောင်တမင်ဆွပေးနေသလားလို့တောင်ထင်စရာဖြစ်ပါတယ်ကာလုံခေါ်ဖို့တောင်းဆိုနေတာကလည်းမယိုးသားတဲ့တန်တရားဖြစ်စရာတစ်ခုဖြစ်ပါတယ်ဒီအခြေအနေတွေက2019ခုနှစ်အတွင်းမှာနိုင်ငံရေးလူခွင့်ရေးပြည်ရင်းငြိမ်းချမ်းရေးနဲ့ဆွေးနွေးပွဲတွေရဲ့အခြေအနေဟာအတက်မရှိအကြမ်းကူဦးတည်နေတယ်လို့သုံးသပ်ရမှာပါဒါတွေဟာတစ်ဖက်သက်အယူဆွဲတမ်းပြီးအတ္တဆန်လုံးနဲ့စေတနာမဲ့တဲ့စိတ်တွေအခြေခံလို့ဖြစ်နေရတာပါဒီလိုကြာဆင်းနေတဲ့အခြေအနေကိုပြန်လည်တိုးတက်ရှင်သန်လာဖို့ကတော့စိတ်စေတနာမှန်နဲ့နိုင်ငံအတွက်နိုင်ငံသားတွေအတွက်ရည်ရွယ်ချက်အမှန်နဲ့ဆွေးနွေးညှိနှိုင်းကြမှာသာဖြစ်လာမှာပါလို့တင်ပြဆွေးနွေးလိုပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်ရဲ့စာပါမိထီလာမျိုးပါဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးပြည်ရင်းကြီးရဲ့လူခွင့်ရေးကိစ္စတွေကိုဒီလိုပြန်လည်တိုးတက်တဲ့အခါမှာကျွန်တော်တို့ဟိုဒီအစိုးရဘာတွေနဲ့မကပါဘူးဒီနိုင်ငံရေးမှာနေရာယူထားတဲ့တမလို့နဲ့ဒီလွတ်တော်အပိုင်းကိုလည်းကျွန်တော်တို့ထည့်ပြောလို့လိုမယ်ထင်ပါရဲ့။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံရေးမှာဟိုအဓိကတော့ချက်တစ်ခုလို့ဖြစ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးကိစ္စဆိုရင်လည်းလွတ်တော်ထဲမှာလိုရမယ့်ကိစ္စတွေရှိပါတယ်။နောက်ငင်းငင်းကိစ္စတွေမှာဆိုရင်လည်းတမလို့ထဲဝင်ပါနေတာတွေရှိပါတယ်။ဆိုတော့ကိုအောင်သူရဲ့ဒီနေရာမှာတိုးတက်မှုတွေပေါ့လေဖြစ်တင်သလောက်မဖြစ်ရတဲ့အထက်မှာတမလို့နဲ့လွတ်တော်အပိုင်းကရောဘယ်လောက်ထိတာဝန်ရှိရလို့ပြောနိုင်မလဲကိုအောင်မင်း။ဟု
တ်ပါတယ်။ဟိုတမလို့နဲ့ဟိုလွတ်တော်ရဲ့အခမ်းကဏ္ဍလည်းကိုကျွန်တော်ထည့်ပြရမယ့်အနေအထားရှိပါတယ်။ဆိုတော့ဟုတ်ဆိုတော့ကဟိုကျွန်တော်တို့ကြီးတဲ့ခါကျတော့လွတ်တော်ဘက်ကပြုတဲ့ဥပဒေတွေကကျွန်တော်တို့ဖွံ့ဖြိုးရေးအတွက်ဘယ်လောက်ကြီးအထောက်အကူဖြစ်မလဲပေါ့နော်။ဆိုတော့အဲ့တော့ဒီအစိုးရလက်ထက်ထဲမှာအခုပြုလာတဲ့ဥပဒေမှာတော်တော်လေးအငင်းပွားစရာကိစ္စတွေရှိပါတယ်။အထူးသဖြင့်တော့ကျွန်တော်တို့ညီလွတ်ညီရိုင်းဟိုပတ်လက်ညီဥပဒေလိုကိစ္စမျိုးတွေပါတယ်။နောက်မတရားသေးခင်ကကျွန်တော်တို့ဖြစ်လာတဲ့ဒီဟုတ်ကြပါတော့ခေါ်လေမိဖိဥပဒေဆိုဒီလိုကိစ္စမျိုးတွေကကျွန်တော်ပြဿနာရှိတယ်လို့ဖြစ်ပါတယ်နောက်တစ်ခါတက်မတော်ပဲအပိုင်းမှာကျတော့အခုလက်ရှိနောက်ဆုံးပေါ့နော်ဟိုဒီဂမ်ဘီယာကနေပြီးတော့တရားစွဲဆိုမှုကြီးဖြစ်လာတဲ့ ICJ ရောက်လာတဲ့ကိစ္စတွေကလည်းဒါကဟိုမပြည့်စုံကံရှိပေါ့နော်ကျွန်တော်တို့တာဝန်အများကြီးရှိတယ်လို့ဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျအခုကျွန်တော်တို့ဒီမှာတက်မလို့နဲ့ဒီလွတ်တော်ပိုင်းရောကျွန်တော်တို့တိုးတက်မှုမရတဲ့အပိုင်းတွေမှာဘယ်လောက်ထိတာဝန်ရှိရလို့များပြောနိုင်မလဲ
။ဟုတ်ပထမဦးဆုံးဒီလွတ်တော်ရဲ့လူခွေဆိုင်ရာကျေးဇူးမှုမှာတော့ဒီနိုင်ငံတကာစာချုပ်တွေလက်မှတ်ထိုးမှုအတွက်တိုက်တွန်းတာတွေတကယ်နဲ့ထောက်ခံတာတွေဒါတွေရှိပါတယ်။အထူးဖြင့်ကျွန်တော်တို့ဒီ CRC စာချုပ်ကလေးခွေဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲစာချုပ်လက်နက်ကိုင်ကြီးပစာကိမရှိကလေးများပါဝင်ပတ်သက်မှုကိုကျွန်တော်အတိအကျလက်မှတ်ထိုးတာဒီဝိုင်းလူကြီးကြီးမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဆုံးဖြတ်ခဲ့တာဒါရီကသူတို့ကြိုးပမ်းမှုအပိုင်းမှာဒါပေမဲ့ဒီဥပဒေတွေကိုနိုင်ငံတော်ဆင့်မှာဆွေးနွေးရခါမှာတော့ကျွန်တော်တို့လွတ်တော်ပိုင်းကထင်လောက်မလုပ်နိုင်တဲ့အိမ်မှမျိုးကျွန်တော်တို့ရှိပါဒါကြောင့်လည်းဆိုနိုင်ငံတကာစာချုပ်တွေဘယ်လောက်ကြီးလက်မှတ်ထိုးဖို့ဒီထဲမှာရှိတဲ့ဥပဒေတွေကိုပြည်ပြည်ကြောင်းလဲဖို့အတွက်နိုင်ငံတကာစာချုပ်တွေနဲ့ကိုက်ညီဖို့အတွက်ပြုပါတာရှိပါတယ်ကျွန်တော်လက်ရှိဥပဒေထဲမှာဆိုရင်ကျွန်တော်တို့အများဆုံးစစ်နာတက်နေတဲ့ဒီဆက်သွယ်ရေးဥပဒေထဲမှာလူခွေနဲ့ပတ်သက်လို့ကျွန်တော်တို့သွားပြီးတော့ထိလိုက်တဲ့ site တွေပါလာရှိတယ်။နောက်တစ်ခါကျွန်တော်ငင်းစုစီကိုခေါ်ရင်းနဲ့တော့စုဝေးစီကန်းနဲ့လေဒီဆိုတဲ့အပိုက်မှာလည်းဒါကိုအလွဲသုံးစားလို့ပြီးဖန်ဆင်းမှုတွေကျွန်တော်တရားရင်ဆိုင်ရတာအများကြီးပါ။အထူးဖြင့်သတင်းမီဒီယာသမားတွေကျွန်တော်တို့ရှိနေတယ်။နောက်တစ်ခါတက်ကြွလှုပ်ရှားသူတွေငင်းငယ်ရေးအတွက်တက်ကြွဒီလှုပ်ဆော်တာတော့မှဒီဥပဒေနဲ့တရားစွဲဆက်ကြည့်လို့နောက်ကနိုင်လို့လို့ဥပဒေအဲ့ဒီဥပဒေဒီမှာဟိုဒီဝဲချက်အရာကျွန်တော်တို့ကြားခံစားရမဟုတ်ဒီတိုင်အောင်ဒီဥပဒေရဲ့အားနည်းချက်တွေကိုအဆုံးချပြီးတော့ ဒီလူတို့ရဲ့အခြေခံလက်လက်ကိုပြိလိုက်နိုင်တဲ့အကြောင်းအရာရှိတယ်။အဲ့ဒါကိုပြည်သူကြောင်းလဲဖို့ဆွေးနွေးလို့ရှိတော့သွတ်တော်ပိုင်းမှာအားနည်းမှုအများကြီးရှိတယ်။ဘာကြောင့်အားနည်းလဲဆိုတာကျွန်တော်မသိဘူး။ကျိုးပန်းမှုတွေကျွန်တော်တွားရလုပ်တယ်လိုက်ဒီကိစ္စတော့မဖြစ်နိုင်သေးဘူးဆိုတော့မလုပ်တဲ့မျိုးကြောင်းနေလို့ဆိုတဲ့အရာမျိုးဖြစ်တယ်။သူတို့ရဲ့စိတ်ထဲမှာဒီကိစ္စတွေကဒီလိုမျိုးကျေကလည်းခုကိုသိလိုက်နိုင်တဲ့သူတွေကလူအပ်ပါသေးဆိုစိတ်ထားမျိုးများရှိနေလားဒါမှမဟုတ်ပါတီရဲ့နိုင်ငံမျိုးကြောင့်ဒီကိစ္စမပြောရဘူးဆိုစက်ဆက်ချက်များရှိနေလားဒါတို့ကျွန်တော်မသိဘူးအဲ့တော့တော်ရဲ့အပိုင်းမှာပြည်ရင်းဥပဒေအဖြစ်ဒီဖန်စီနိုင်တဲ့ဥပဒေတွေကိုကြောင်းလဲဖို့အတွက်ကတော့ဒီနေ့လက်တွေ့နေတဲ့အခြေအနေမျိုးရှိရတွေ့ရပါမယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဥအောင်မျိုးမင်းဥအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရတဲ့စာရေးသားပြည်ပဆွေးနွေးရတဲ့သူနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ Thank you.